Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တန်ရက်2019ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနှက်ဆက်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယတကြိမ်ထိပ်သီးတွေ့ဆုံမှုအစဖြစ်ဒီကနေ့ဗီယက်နမ်ဟနိုင်မြို့မှာတွေ့ဆုံပါတယ်တင်းမာမှုတွေကြီးထွားနေချိန်မှာပဲအိန္ဒိယစစ်လေယာဉ်တစ်စင်းကိုပါကစ္စတန်လက်ထက်ကပစ်ချလိုက်တဲ့အကြောင်းပါကစ္စတန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒီသတင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပေးမှာပါ
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်နိုင်ငံကူမင်းမြို့မှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်လေးဘွဲတို့ဆွေးနွေးနေတဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒီအခုကျွန်တော်လေးဖွဲ့နဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်။တကယ်နိုင်ငံကြီးဆွေးနွေးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်။ကျွန်တော်ရည်ရည်ချက်လည်းအဲ့လိုမျိုးရှိတယ်။
တအောင်ပလောင်ဖွဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ရန်ကုန်မြို့တော်ခမ်းမရှိကရာနဲ့ချီတဲ့လူလူစုဝေပွဲရခိုင်တပ်မတော်အေအေကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရဲရရှိနဲ့ကြေးရွာအုပ်ချုပ်ရေးမှုတို့ကိုအေအေကပြန်လွှတ်ပေးလိုက်တာနဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်ထဲမှာမကြခင်ဖွင့်လှစ်မဲ့ဆင်ပြတဲ့အကြောင်းနဲ့အတူအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဗီယက်နမ်မှာတွေ့ဆုံပွဲနောက်ဆုံးရထားတဲ့သတင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
ကိုရီးယားကျွမ်းဆင်မှာနျူကလ ియర్ လက်နက်ကင်းစင်ရေးအာယုံဆိုင်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲအစအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးဆက်ဆံကြပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကူနိုင်ငံမှာပထမဆုံးအကြိမ်သမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့တော့ကလို့ပဲဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆိုဖီတန်လက်ဂျန်မက်ထရိုပေါ်ဟိုတယ်ကနှစ်နိုင်ငံအလံလေးရှိမှာရင်းနှီးနှုတ်ဆက်ခဲ့ကြတာပါ။ဒီတန်တွဲဆောင်ပွဲမတိုင်ခင်တင်းတောက်တွေရှိခိတ္တတွဲဆောင်နေမှာပဲဟုတ်တာခင်နဲ့တွဲဆောင်ရတဲ့အတွက်ဂုံယူရဲအကြောင်းလဲသမရထရန်ကပြောဆိုခဲ့ပါတယ်ပထမဆုံးချိန်ထိပ်သီးတွဲဆောင်မှုဟာအကြီးအကျယ်အောင်မြင်မှုရခဲ့တယ်လို့ဒီချိန်မှာလည်းအလားတူဒါမှမဟုတ်ဒီထက်ပိုပြီးကြီးကျယ်တဲ့အောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကလည်းဒုတိယချိန်ထိပ်သီးတွဲဆောင်မှုအောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီချိန်တွဲဆောင်မှုမှာအောင်မြင်မှုရဖို့တေချာသလောက်ရှိနေတယ်လို့ဆွေးနွေးပွဲရလဒ်ကိုလည်းအားလုံးကကြိုဆိုကြလိမ့်မယ်လို့မျှော်လင့်နေကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တာပါခေါင်းဆောင်တွေရောက်တည်ဆံတွေ့ဆုံမှုပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေကိုပါဝင်နှစ်ဖက်ဆိုးရထိတ်တန့်ရရှိနေပူတွဲညစာစားဖို့လည်းစီစဉ်ထားပါတယ်တွေ့ဆုံမှုမတိုင်ခင်နိုင်ပိုင်းတွင်မှာပဲထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကိုမိတ်ဆွေဖြစ်ရင်းညွန်းသုံးဆွဲပြီးတိုင်းပြည်အနာဂတ်တောက်ပြောင်လောက်နျူကလ ియర్ လက်နက်တွေဆွတ်လွတ်ဖို့လဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့ပါတယ်ကဘာပေါ်ကနိုင်ငံအနေငယ်လောက်မှာအပါဝင်ဖြစ်တဲ့ Community Vision နိုင်ငံရဲ့အောင်မြင်မှုတွေကိုမြောက်ကိုရီးယားအနေနဲ့စံနမူနာယူဖို့လဲသမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်
အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေကိုနှစ်ဆက်ဖြတ်ကျော်ပြန်တင်လာတဲ့အိန္ဒိယစစ်လေယာဉ်နှစ်စီးကိုပါကစ္စတန်လက်ထက်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါရယ်ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပြတ်ချခဲ့တဲ့လေယာဉ်ရဲ့လေယာဉ်မှူးတဦးကိုဖမ်းဆီးထားကြောင်းပါကစ္စတန်ဗိုလ်ချုပ်အရှိဖ်ဂဖူးကပြောပါရယ်ကြံတိုက်ချက်လေယာဉ်တစ်စီးကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသထဲကိုပြတ်ချသွားခဲ့တာပါဒီလိုရဟာအိန္ဒိယအခြေစိုက်တက်စကန်တွေကိုပြင်မှတ်ထားပြီးတော့အိန္ဒိယပိုင်းလေဟာနယ်ကိုကျူးကျော်တဲ့ပါကစ္စတန်တို့ရဲ့အကြောင်းမဲ့အရန်စားတဲ့လို့ရဖြစ်တယ်လို့အိန္ဒိယကခြေပပြောဆိုပါရဲအိန္ဒိယနိုင်ငံအနေနဲ့နိုင်ငံတော်လုံခြုံရေးကိုတိကျခိုင်မာစွာကာကွယ်ပိုင်ခွင့်ကိုအပြည့်အဝကင်ဆွက်ထားတယ်ဆိုတာကိုလည်းအိန္ဒိယဆိုင်ရာပါကစ္စတန်ယာယီတပ်အမတ်ကိုခေါ်ယူသတိပေးလိုက်ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါရဲအိန္ဒိယကြက်လေယာဉ်မှုတူအုပ်ကိုဖမ်းဆီးထားတဲ့ပါကစ္စတန်တို့ရဲ့ရိုင်းပြတဲ့လုပ်ရက်ကိုဆန့်ကျင်တယ်လို့ပဲအဲ့ဒီလေယာဉ်မှုဘေးမတိရမခပြန်လုပေးဖို့ကိုလည်းမျှော်လင့်ပါတယ်လို့အိန္ဒိယဘက်ကပြောပါရဲအိန္ဒိယပိုင်ကက်ရှမီးယားဒေသဝေဟင်နယ်နိမိတ်ထဲကိုဝင်လာတဲ့ပါကစ္စတန်တိုက်ကြက်လေယာဉ်၃စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ကြက်လေယာဉ်တွေကဝင်ဖြတ်လိုက်တဲ့ကြောင်းပါကစ္စတန်လေယာဉ်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယဘက်ကပြောဆိုလိုက်တဲ့အချိန်ဟာပါကစ္စတန်ဘက်ကလေယာဉ်ပစ်ချတဲ့သတင်းထွက်ပေါ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။လက်နက်ကိုင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်အတွင်းမှာဒီလိုလေးကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ
မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြီးညာထားတာကိုဟန်တာမဲ့အစီအစဉ်တစ်ခုကိုအမေရိကန်အောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်တို့တို့ရဲ့အတည်ပြုချက်မလိုပဲနေဆက်မှာတတိုင်းကာဖို့အသုံးစရရှိတော်မှာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့မနေ့ကမဲခွဲရမှာတော့သမ္မတရဲ့ Republican Party ကကိုယ်စားလှယ်13ယောက်ကပါထောက်ခံကြရတာပါ။သမားရဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်ကြောင်း Republican ထက်လွတ်တော်အမတ်3ယောက်ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကလည်းပြောဆိုထားပေမဲ့ Republican တွေကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာအတည်ပြုနိုင်မယ့်အလားအလာကတော့နေပါနေပါတယ်။သမားရဲ့လိုရက်ကိုလက်မခံကြောင်းတခြား Republican ကိုယ်စားလှယ်ကလည်းပြောဆိုထားကြပေမဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်တဲ့အစီအစဉ်လွတ်တော်မှာအတည်ပြုရမှာထောက်ခံမယ်ထဲမထဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ထက်လွတ်တော်မှာမဲခွဲဖို့လက်တလောစီစဉ်ထားတာမရှိသေးသလိုမဲခွဲအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့သမ္မတထရန့်ကဗီတိုဟာနာနဲ့ပယ်ချက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့မှာသမ္မတထရန့်ရဲ့အရေးပေါ်ကြီးညာချက်ဟာဘိုးဆိုးရဲ့အသုံးစရာတွေကိုတတ်မှတ်ရမှာကွန်ဂရက်လွှတ်တော်ကိုလုတ်ပိုင်ခွင့်အနှင်းထားတဲ့အာဏာခိုးဝေးခြေခံဥပဒေပါပြဋ္ဌာန်းချက်ကိုစန့်ကျင်ရာရောက်တဲ့အကြောင်းဟော့လွတ်တော်ဒီမိုကရက်တီကပြောဆိုထားကြတာပါ။လွှတ်တော်ရဲ့လုတ်ပိုင်ခွင့်ကိုကျော်လွန်ဆောင်ရွက်ခဲ့တဲ့လို့ရဖြစ် Washington Post တင်းစာမှာသဘောထားအမြင်ဆောင်မရေးသားဝေဖန်ခဲ့တဲ့ထက်လွတ်တော် Republican Conservatives ကတော့ Now မှာ Democratic Party ကသမ္မတအာဏာရလာတဲ့အခါမှာလဲမူဝါဒတွေကိုအကောင့်ထည့်ဖို့ရမှာအလားတူအရေးပေါ်အခြေအနေကြီးညာတဲ့အလိထဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဝန်ဟာဒီကနေ့ဗုဒ္ဓနေ့မှာအောက်လွှတ်တော်စီကံထင်းသိမ်းရေးကော်မတီရှင်မောက်လာရောက်ထွက်ဆိုဖို့ရှိပါရယ်သမ္မတထရမ့်ရဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်ထိခိုက်နစ်နာသွားစေနိုင်တဲ့အတွင်းရေးသတင်းအချက်အလက်တွေပြင်2016သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲနောက်ပိုင်းမှာသူလုတ်ကင်ဆောင်ရွက်ခဲ့တာတွေကိုလည်းထွက်ဆိုမှာပါဒီကြားနာပွဲဟာလူတွေရဲ့အာယုံဆိုင်မှုအခမ်းအနားဆုံးရုပ်မြင်သံကြားကထုတ်လင်းမှုဖြစ်လိမ့်မယ်လို့လည်းပြောဆိုနေကြတာပါသမ္မတထရမ့်ဟာလူမျိုးရေးခွဲခြားဆက်ဆံသူလူလိမ်လူညာတူဖြစ်တယ်လို့ကိုဝန်ကပြောကြောင်းကြားနာပွဲမတိုင်ခင်ကြိုတင်ပြင်ဆင်တဲ့ထွက်ဆိုချက်မှာပြောဆိုခဲ့တာကိုသတင်းဌာနတွေကဖော်ပြခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံမော်စကိုမြို့မှာထရမ့်ရဲ့ကုမ္ပဏီကမိုးမျော်အဆောက်အုံဆောက်လုပ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာသမ္မတထရမ့်ကတရှိညွှန်ကြားချက်တွေလုပ်ခဲ့တယ်လို့အဲ့ဒီကိစ္စကိုလည်းသမ္မတကလင်းညာပြောဆိုခဲ့တယ်လို့ရှင်နေကိုဝင်ကပြောပါတယ်။ဒါအပြင်2016ရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်ပါတီတာဝန်ရှိသူတွေရဲ့အီးမေးလ်တွေကိုလူသိရှင်များမထုတ်ပြန်ခင် WikiLeaks website တီထောင်သူ Julian Assange နဲ့သူ့ရဲ့ရွေးကောက်ပွဲအကြံပေး Roger Stone တို့ဆက်သွယ်ခဲ့တာကိုလည်းသမ္မတထရမ့်သိရှိထားတယ်လို့ရှင်နေကိုဝင်ကပြောပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့လုံးဝမျှော်လင့်မထားခဲ့တဲ့သမ္မတထရမ့်ဟာစီးပွားရေးအခွင့်အလမ်းကောင်းတစ်ခုရဖို့အတွက်ရည်ရွယ်ပြီးရွေးကောက်ပွဲဝင်ပြိုင်ခဲ့တာဖြစ်တယ်လို့လည်းကိုဝင်ကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကလေးစင်ငယ်တွေပေါ်လိမ်မဲဆိုင်ရာအနှံ့ချစ်စော်ကားမှုနဲ့အေးအေးယူခံရတဲ့ကက်သလစ်ခရစ်ယာန်ကျောင်းတော်ကအဆင့်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်အော်စတြေးလျနိုင်ငံကယဟန်မတ်ဂျော့ချ်ဘဲလ်ကိုချုံနောင်ထားဖို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။တရားသူကြီးကအာမခံပြန်ယူသိမ်းလိုက်ပြီးတဲ့နောက်စီရင်ချက်မချခဲ့မဲလ်ဘုံမျိုးကဒီကနေ့အကျိုးကျမ်းလာတဲ့တရားခွင်မှာပဲဖမ်းဆီးထိန်းသိမ်းဖို့အမိန့်ထုတ်လိုက်တာပါ။1996ခုနှစ်မှာမဲလ်ဘုံမျိုးရဲ့ဂါယုတ်ဆရာတော်ဖြစ်တာဝန်ယူထားစဉ်စိန့်ပက်ထရစ်ကက်သီဒရယ်ဘုရားကျောင်းမှာဓမ္မတေးသီဆိုသူဖွင့်ဝင်ဆက်ချောသက်ရွယ်ကောင်းလင်းနှစ်ယောက်ပေါ်လိမ်မဲဆိုင်ရာအနှံ့ချင်းစော်ကားမှုပါဝင်ရာဇဝတ်မှုငါးမှုတွေအသက်89နှစ်အရွယ်ယဟန်အမတ်မှာအပြစ်ရှိတဲ့ကြောင့်မနေ့တုန်းကပဲခုံသမားရီဖွဲ့ကဆုံးဖြတ်ထားတာပါ။ခုံသမားရီဖွဲ့ရဲ့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကချမှတ်ထားတာဖြစ်ပေမဲ့အသေးစိတ်အချက်အလက်တွေကိုထုတ်ပြန်မှုတရားရုံးကအမိန့်ထုတ်ပြန်တားမြစ်ထားတဲ့အတွက်အခုမှထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။သူရဲ့ဇာတိမျိုးဘဲလာရက်မှာငယ်စဉ်ကယဟန်ဘောဝါနဲ့ကလင်းငယ်ရေပေါ်အနိုင်ကျင့်စော်ကားမှုတွေနဲ့လည်းယဟန်မတ်ဘာတီယာတရားဝင်တစ်ခုမှရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းဒီမှုတွေကိုတော့မနေ့တုန်းကပဲအစိုးရရှိနေတဲ့ဘက်ကပြန်လည်ရုပ်သိမ်းသွားပါတယ်။
အမေရိကန်ပြည်ထောင်စုကဗင်နီဇွဲလာနိုင်ငံအပေါ်လှမ်းမဲ့ရက်တွေအတွင်းအရေးယူတန်ခတ်မှုတွေထပ်ပြီးချမှတ်ဖို့ရှိတယ်လို့အမေရိကန်အကြီးအကဲအရာရှိသူကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလာနိုင်ငံနဲ့ဝင်ခွင့်ပြုနိုင်ရေးဆုံးဖြတ်ချက်မူကြမ်းကိုမဲ့ပေးအတည်ပြုနိုင်ဖို့ဒီသတင်းမှတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီထံကိုတင်သွင်းမယ်လို့ဗင်နီဇွဲလာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယတ်အီဘရမ်စ်ကပြောပါတယ်။လုံခြုံရေးကောင်စီမှမိန့်ခွန်းပြောကြားခဲ့တဲ့ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုရဲ့နိုင်ငံခြားရေးဝန်ကြီးဟွာဟေးဝါဇန်ဇာကတော့ဗင်နီဇွဲလာရဲ့ဆန္ဒကို ခြင်းပြီးအင်အားသုံးလောက်ကိုင်းမဲ့ဒီဆုံးမြတ်ချက်မူကြောင်းကိုပယ်ချဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သုတမရမိုက်ပန့်စ်ကလည်းသမ္မတမာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလာပြည်내အုပ်ချုပ်ရေးမှူးလေးယောက်ကိုအရေးယူတန်ခတ်မှုတွေချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းအခြေအနေတွေကြောင့်2015ခုနှစ်ကစပြီးထွက်ပြေးလာကြတဲ့ပြည်သူ3သန်းကျော်ကိုလက်ခံထားကြတဲ့လက်တင်အမေရိကအင်ဒီဂျင်နိုင်ငံတွေကိုဒေါ်လာ56သန်းပိုးနောက်ထပ်အကူအညီတွေပေးဖို့သွားမယ်လို့သူတမရပန့်စ်ကပြောပါတယ
်။ UN နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရက်ဖ်ရဲ့နှုတ်ထွက်စာကိုတမရဟာဆန်ဂရူဟာနီကပယ်ချလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးရဲ့နှုတ်ထွက်စာကိုလက်ခံလိုက်မယ်ဆိုရင်တိုက်ပြည်ဂျိုးစီဝါကိုထိခိုက်နိုင်တဲ့ကြောင်းဒီကနေ့နိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြတဲ့စာထဲမှာတမရကပြောဆိုလိုက်တာပါ။အမေရိကန်ပြည်တော်စုရဲ့ပြင်းထန်တဲ့ဖိအားတွေကိုတုံ့ပြန်ရမှာနိုင်ငံရေးဝန်ကြီးဟာအရေးပါသူတူဖြစ်တဲ့အကြောင်းလဲသမ္မတရူဟာနီကပြောဆိုထားပါတယ်။တရင်လာနေတုန်းကနှုတ်ထွက်စာတင်ရမှာတော့နိုင်ငံရေးဝန်ကြီးကဘာမှတရားဝင်အကြောင်းပြချက်တော့မပေးခဲ့ပါဘူး။နိုင်ငံရေးဝန်ကြီးရဲ့ဒီနေ့ Instagram လူမှုကွန်ရက်မှာတော့သူ့ကိုအားပေးထောက်ခံသူတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့နိုင်ငံရေးဝန်ကြီးဌာနရဲ့အခန့်ကဏ္ဍကိုမြင့်တင်မှုသူ့အနေနဲ့အာရုံစိုက်ကြိုးပမ်းခဲ့တဲ့အကြောင်းလဲအီရန်နိုင်ငံတော်အလံဓာတ်ပုံပေါ်မှာမှတ်ချက်ပြီးရေးသားဖော်ပြခဲ့တာပါ။နိုင်ငံပိုင်မီဒီယာမှာဖော်ပြတဲ့သတင်းမှာတော့တီရန်မျိုးကိုအလဲပတ်ရောက်လာခဲ့ပြီးတဲ့အာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်နဲ့အတူနိုင်ငံရေးဝန်ကြီးစာရဲဖြင့်ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။
နေပြည်တော်လွှတ်တော်အဆောင်အဦနေမှာအဝေးထိန်ဒရုန်းယာဉ်လွှတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကမ္ဘာလက်ခီးသွွားသူကိုနေပြည်တော်မှာရှိတဲ့ဥတ္တရတိရိတရားရုံးကထောင်ဒဏ်တလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာသာဒစ်ကလိုကိုဖက်ပြိုင်လာခုနှစ်နှစ်ကနေပြည်တော်မှာဖမ်းဆီးလိုက်ပြီးတော့တွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ဒရုန်းယာဉ်အုံပြမှုကိုတင်းကျပ်စွာကန့်သတ်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေအနီးမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။ဒစ်ကလိုကဒရုန်းယာဉ်ဆိုင်ရာဥပဒေကိုမသိကြောင်းဝန်ခံထွက်ဆိုခဲ့တယ်လို့တရားသူကြည့်သူကပြောဆိုခဲ့ပါတယ်အမကျူးလုံမီကြောင့်ယူသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်ဒဏ်တလတာတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်ပြင်သစ်တန်ယုံတမ်မူဖက်ဒရီကာအင်ဇာကလည်းအခုလိုတက်ညာစွာစီရင်ချက်ချတာမျှတတဲ့စီရင်ချက်ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းကမ္ဘာလက်ခီးသွားသူအတွက်တော့တလဆိုတာကြီးလေးတဲ့ပြစ်ဒဏ်ဖြစ်နေသေးတဲ့အတွက်တခြားကမ္ဘာလက်ခီးသွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အသိပေးသွားမယ်လို့ပြောပါတယ်ဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်ပြီးတော့ပြဌာန်းထားတဲ့မြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်ဒဏ်3နှစ်အထိချမှတ်နိုင်တာဖြစ်ပါတယ်
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်။အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမြို့တွေ့ဆုံပွဲမှာတနိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရဘက်ကတိုက်တွန်းခဲ့သလိုမြောက်ပိုင်းအဖွဲ့တွေဘက်ကတော့ bilateral ခေါ်တဲ့နှစ်ဖက်သဘောတူစာချုပ်ကိုစုပေါင်းရေးထိုးဖို့လိုလားတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အလွတ်သဘောဆွေးနွေးပွဲမှာတော့တိကျတဲ့သဘောတူညီချက်တစုံတရာမရရှိခဲ့ပဲနှစ်ဖက်စလုံးကအထက်ကိုပြန်လည်တင်ပြပြီးထပ်မံဆွေးနွေးဖို့ညှိနှိုင်းခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်အဖွဲ့ကကိုယ်စားလှယ်တွေဟာဒီလ25ရက်နေ့ကတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာ NRPC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုစီဝေးမှာပါဝင်တက်ရောက်ခဲ့တဲ့ညီချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်တို့အစိုးရဘက်ကတော့လက်ရှိဆောင်ရွက်နေတာတွေကိုရှင်းပြတယ်NCA လက်မှတ်အများဆုံးရထိုးနိုင်မှုအတွက်ဇမတ်ချက်တွေနဲ့ဆောင်ရွက်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဘက်ကတော့ရှင်းပြပြီးတော့ဖက်တက်တွန်းခဲ့တယ်ပေါ့လေကျွန်တော်တို့ဘက်ကဆောင်ရွက်တော့တော့ပါပဲအဲသူတို့ဘက်ကလည်းဒီအဖွဲ့၄ဘွဲ့ဘက်ကပြန်လည်ပြီးတော့ကျွန်တော်တို့ဆွေးနွေးတင်ရှိတယ်ဒါနဲ့ကျွန်တော်တို့ရဲ့ဥတီချက်ကတော့ဒီ NCA လက်မှတ်အများဆုံးရထိုးပြီးတော့နိုင်ငံဆွေးနွေးပွဲတွေမှာပါဝင်နိုင်မှုအတွက်ဒီဆောင်ရွက်နိုင်မှုနဲ့ဒီလိုအပ်ချက်တွေကိုရှင်းပြရတာပဲအဓိကရှိပါတယ်
မြောက်ပိုင်းလေးဘွဲ့နဲ့တွဲဆုံဖို့ကိုဇန်နဝါရီလအတွင်းကကျင်းပတဲ့ NRPC နဲ့ KIA ရဲ့လူသဘောဆွေးနွေးပွဲမှာ KIA ဘက်ကတောင်းဆိုခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲကို UWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့၃ဘွဲ့ကလည်းလေးလာသူဖြစ်တက်ရောက်ခဲ့ပါတယ်မြောက်ပိုင်းမဟာမိတ်လေးဘွဲ့ဘက်ကတော့ bilateral ခေါ်နှစ်ဖက်သဘောတူစာချုပ်ကိုအရင်လက်မှတ်ထိုးဖို့လိုလားကြောင်းဆွေးနွေးခဲ့တယ်လို့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကပြောပါတယ်
ကျွန်တော်ပဲမှကျွန်တော်ငါအစအကျွန်တော်ဒီ bilateral အကိစ္စကိုတော့တော့မဆိုင်တော့ဒီဖွဲ့လုံးအတူတူထိုးမယ်အဲ့ဒါဒီရတဲ့ဒီကထိုးမှာနော်
တရားတဲ့ဒုဗမာတော့အဖြစ်ပြနိုင်မှုတွေထဲကိုပြန်တင်ပြအဆောင်ပြန်လို့တော့ပြောပါ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးမြောက်ပိုင်းအဖွဲ့တွေရဲ့သဘောထားကိုအခုလိုဆက်ပြောပါတယ
်ဒီအခုကျွန်တော်လေးဖွဲ့နဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်ဒီဟာလေးဖွဲ့နဲ့ပြည်စုံလာဖြစ်တယ်တကယ်နိုင်ငံကြီးစနီးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်ကျွန်တော်ရည်ရည်ချက်လည်းအဲ့လိုရှိတယ်အဲ့ဒီမူဒီ NCA ဖြစ်ဖြစ်ပါလမ်းကြောင်းဖြစ်ဖြစ်ဒီအစိုးရနဲ့ FN ကနေပြူပူလို့တူတယ်ကျွန်တော်အဲ့လိုမျိုးတို့ပြောတာတော့ရှိတယ်တို့လည်းဒီအထက်ကိုပြန်ပြပြမလို့ပြောတာပေါ့နော
် FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာမြောက်ပိုင်းအဖွဲ့၄ဖွဲ့နဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ဝဟိုင်းအဖွဲ့တွေပါဝင်တာဖြစ်ပါတယ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်ကစီရေးအခြေအနေအပြင်စစ်ရဲဆဲထားတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတမ်ရော့ဘက်ကထိုးစစ်တွေရှိနေတာကြောင့်တိုက်ပွဲဖြစ်နိုင်တဲ့အလားအလာတွေကိုအလွတ်သဘောဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကလက်ရှိ NRPC နဲ့မြောက်ပိုင်းလေးဘွဲ့ဆွေးနွေးတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ်
။လောလောဆယ်ကျွန်တော်ဒီစနေညဉ့်ပိုင်းကွန်ဖရင့်အတင်းနဲ့လမ်းရတော့အခုလေးဘွဲ့ကိုဒီကောက်ကွန်မန်မန့်ပေါ့ DOC ထိုးပြီးတော့သမ္မတချိန်ကာလအတွင်းမှာ NCA ထိုးဖို့ဆိုတော့တော့ဒီညရီမကြရင်မှ NC ထိုးမယ်ဆိုလက်ခံမယ်ဆိုတဲ့ဟာပဲ။သူကအများဆုံး NC ထိုးစေချင်တယ်။ဟိုဘက်ကလေးဘက်ကတော့လောလောဆယ်ပြစ်ခတ်ရစေရင်ကျန်တဲ့၃ဘက်လိုပဲ ballot ရင်ထိုးမယ်။ထိုးပြီး NC ထိုးဖို့အတွက်ဆွေးနွေးမယ်။ NC ကသူကထိုးမယ်ဆိုရင်ခုနဘက်သုံးတူထိုးမှာပေါ့။ဒါပြင် NC နဲ့ပတ်သက်ပြီးချိုးချက်တွေနဲ့ပတ်သက်ပြီးသူတို့မှပြောစရာရှိတယ်ဆိုတဲ့အမြင်မျိုးရှိတယ်။ပြင်ဖို့လိုတာတောင်းဖို့ဖြစ်ဆက်ဖို့လိုတာအဆရှိစေပေါ့နော်။အဲအဲ့လိုအမြင်မျိုးရှိတယ်။အဲအဟာလေးကိုဆိုညှိလို့မရသေးတာလို့ပဲမြင်ပါ
2015ခုနှစ်အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးစဉ်က TNLA တအန်းပလောင် MNDAA ကိုကန်းတဲ့ AA ရခိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကိုတမ်ရော့ဘက်ကလက်ခံခဲ့တယ်လို့အားလုံးမပါဝင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများက NCA ကိုပါဝင်လက်မှတ်မရေးထိုးခဲ့ပါဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့က FPNCC ကိုဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပတဲ့အစည်းအဝေးမှာတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ကဦးဆောင်တက်ရောက်ပြီးလက်တလောအစိုးရတမတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA ခေါ်ရခိုင်တမတော်ကတော့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပါဝင်တက်ရောက်ခဲ့ပါတယ်။
အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုမိုးစောပြောပြသွားတာပါအခု2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံဆန္ဒပြပွဲတစ်ခုကိုလည်းအလှည့်ပေးပါအောင်မယ်ရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံဆန္ဒပြပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိပြုလုပ်တာမှာအာဏာရ NLD ပါတီကိုထောက်ခံသူယာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အခုလိုလူမှုထောက်ခံပွဲတွေလုပ်ဖို့ညွှန်ကြားထားတာမျိုးမရှိဘူးလို့ NLD ပါတီဘက်ကတော့ပြောပါတယ်ရန်ကုန်မြို့တော်ခမ်းမရှိကလူမှုထောက်ခံဆန္ဒပြပွဲကိုတွားရောက်သတင်းယူခဲ့တဲ့မေခကသတင်းပေးပို့ထားပါရရှင
်။ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲကိုတက်ရောက်သူအင်အားရာခိုင်နှုန်းလောက်ရှိပြီးအများစုကတော့အာဏာရ NLD ပါတီလိုလားသူထောက်ခံသူတွေဖြစ်ပါရယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တည်ရှိနေတဲ့2008ဖွဲ့စည်းပုံတည်းကဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ရမယ်လို့ထောက်ခံသူတွေကဆိုပါရယ်။ဒီလိုအခြေခံဥပဒေပြင်သွားဖို့ဆိုရင်အသက်ဆွန့်ပြီးအောင်လုပ်မယ်လို့ပြောလာသူကတော့အလန်းညောတော်ကြည်ကြည်စမ်းပ
ါဒီအခြေခံဥပဒေကအန်တီရိုအဲ့တုန်းကဆိုလို့ရှိရင်2008နာခဲ့ပေါ့နော်အန်တီကိုတိုင်းလဲဒါကိုထောက်ခံမဲလဲမပေးခဲ့ဘူးဘာမှတော့မတိလိုက်ဖဲနဲ့သူက62ရာခိုင်နှုန်းကျော်အဲ့လိုမျိုးမဲနဲ့အနိုင်ရတယ်လို့ပြောခဲ့တယ်အန်တီအဲ့ဒါကိုလည်းမခံချင်ဘူးနောက်ပြီးတော့သူ့ရဲ့အထက်မှာပါတဲ့ဥစ္စာတွေကနိုင်ငံသားဥပဒေကရေးထားတာတစ်မျိုးလောက်တာတစ်မျိုးနော်နောက်ပြီးတော့အန်တီရိုပြည်သူလူတို့ကဖြစ်စေခြင်းနဲ့ဆန္ဒဘာတခုမှဖြစ်လို့မရဘူး။ဒါကြောင့်မို့လို့အန်တီကပြင်ဆင်တဲ့လို့ထင်တယ်။ပြင်ကိုပြင်ရမယ်။အန်တီအသက်ပေးရင်ပေးရပါစေ။အန်တီပြင်တဲ့ဘက်ကအများကြီးထောက်ခံပါပဲ
။ဆန္ဒပွဲတက်ရောက်လာသူတဦးဖြစ်တဲ့ဦးလာထေးကလည်းနိုင်ငံသားခွင့်ရေးတွေအပြေအဝရရှိဖို့ဆိုရင်လက်ရှိဖွဲ့စည်းပုံကိုပြင်ရမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ဒီဥစ္စာကိုစပြီးတော့ရေးဆွဲတဲ့ကကျွန်တော်တို့ပြည်သူလူထုကအသေးချာအကုန်မသိကြကြပါဘူး။အခုတော့ကျွန်တော်တို့လေးလာတော့တချို့ဟာတွေကကျွန်တော်တို့တိုင်းပြည်နဲ့မကိုက်ညီတဲ့ဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့အချက်တွေအများကြီးပါတယ်လို့
88အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့တဲ့ကိုမြအေးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အကြောင်းမဲ့တောင်းဆိုနေတာမဟုတ်ဘူးလို့ဆိုလိုက်ပါတယ
်။ကျွန်တော်တို့ဖွဲ့စည်းပုံကိုပြင်ချင်တယ်လို့ပြောတာဟာအကြောင်းအကျိုးမဲ့ပြောခြင်းမဟုတ်ပါဘူး။
တိုင်းပြည်မှာပြဿနာတွေများလာတာကိုလည်းမမြင်ကြပါဘူးရှိနေတဲ့ပြဿနာတွေကိုပြေပြေလည်လည်ညှိညှိနိုင်နိုင်ထင်ရှင်းခြင်းလို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းရလို့ကျွန်တော်မြင်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအာဏာရ NLD ပါတီကကြိုးပမ်းနေစေမှာပဲဒီကြိုးပမ်းမှုအပေါ်ထောက်ခံပွဲတွေမြန်မာနိုင်ငံနေရာအနှံ့ပြတော်တော်များများမှာခက်စိတ်စိတ်ပြုလုပ်လာပြီးဒီနေ့မှာတော့ရန်ကုန်မြို့တော်မှာကျင်းပတာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးအတွက် NLD ပါတီအနေနဲ့လွှတ်တော်တွင်ကြိုးပမ်းရမှာစစ်တပ်နဲ့ပြိုင်ဘက်ကြန့်ခိုင်ရေးပါတီတို့ဘက်ကအတိုက်ခံလုပ်မှုတွေကြုံနေရသလိုအခုလိုလူမှုထောက်ခံဆန္ဒပြပွဲတွေအပေါ်မှာလည်းမလိုလားအပ်တဲ့လောက်ရက်တွေလို့သူတို့ဘက်ကရှုမြင်တုံ့ပြန်ထားပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံပွဲတွေလုပ်ဖို့ပါတီဗဟိုအနေနဲ့ညွှန်ကြားထားတာမရှိဘူးလို့သတင်းတော့တွေကိုပြောဆိုထားမှုပါတယ်။လွှတ်တော်တွင်မှာတော့ NLD ပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ချက်ဟာလုံထုံးလုံနီးနဲ့မညီဘူးဆိုပြီးစစ်တပ်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့မှုပါတယ်။ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီမှာတော့စစ်တပ်ကိုယ်စားလှယ်တွေကကြံ့ခိုင်ရေးပါတီအပါအဝင်အခြားပါတီကကိုယ်စားလှယ်တွေပါပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပြည်အောင်စုလွှတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း1နိုင်ငံတော်အခြေခံများမှုကိုမကြာခင်စတင်ဆွေးနွေးသုံးသပ်သွားမယ်လို့ဆိုထားပါတယ်ရှင်
ရန်ကုန်မြို့တော်ခမ်းမရှိမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲအကြောင်းကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မိခကပြောပြသွားတာပါရှင်။အခုချင်းပြည်နယ်ဘက်မှာဖမ်းဆီးခံထားရသူ2ဦးကိုပြန်လည်လွှတ်ပေးလိုက်ပြီးဆိုတဲ့အကြောင်းနှာစင်ရပါမယ်။ရခိုင်တပ်မတော် AA ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလဝမြို့နယ်တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့2ဦးဒီကနေ့ညနေပိုင်းမှာပြန်ပြီးတော့လွတ်မြောက်လာပါတယ်။ဘာသာရေးခေါင်းဆောင်တွေကလာပြီးတော့ရွေးယူဖို့ AA ဘက်ကကန့်လန့်လာခဲ့ပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အဖမ်းခံရသူ2ဦးအနေနဲ့ညှဉ်းပန်းမှုမခံရပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့တွားရောက်ကြည့်ရှုခဲ့တဲ့ရမီရဖတ်တူကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဖမ်းဆီးခံရတဲ့ပလဝမျိုးနဲ့တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုသူ2ဦးကိုအမခံနဲ့လာရောက်ရွေးယူဖို့အေးအေးဘက်ကကန့်လန့်လာပြီးနောက်ဘာသာရေးခေါင်းဆောင်2ဦးကလည်းတွားရောက်ခေါ်ယူဆောင်လာတယ်လို့တန်ထောင်ရွာရမီရဖတ်တူဖြစ်တဲ့ပူရူနေကပြောပါတယ်။
ကိုလေးရောက်လာတယ်ငါနိုင်အထုတ်ခံလေပေါ့နော်တင်းတင်းမာမာပါပဲသူတို့ကဟိုတည်းကလာကမ်းလာတယ်ပုံးတော်ကြီးတွေနဲ့ရင်းမြစ်ပါးလာနေပါဆိုမှကမ်းလာလာအဲကမ်းလာလာတော့အဲပုံးတော်ကြီးတွေပါကနေမှသွားကြီးတယ်ဒီနေ့သွားဖြစ်တယ်ပေါ့နော်အဲပြေဝမ်းနဲ့ပူးစီရပူးစီရ
ဟုတ်ကဲ့ပုရုနေရေသူတို့ကိုပြန်လှုပ်ပေးဖို့အတွက်ပေါ့နော်အေးဘက်ကနေဘယ်လိုသတိပေးတာမျိုးရှိတယ်လို့ကြားမိပါလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်အသေးစိတ်မသိရသေးဘူးသူတို့ကလည်းစိတ်ပင်ပန်းနေတော့လေကျွန်တော်မေ့ဖို့ကလည်းသူတို့အားနာတယ
်သူတို့ကိုညှဉ်းပန်းနှိပ်စက်တာမျိုးခံရတယ်လို့ပြောဆိုတာတွေကြားမိသေးလားခင်ဗျာ
ညှဉ်းပန်းနှိပ်စက်တာတော့ရှိတော့သူတော့ထင်တယ်ခံခံမှမှာတော့ခံခံမှမှာတော့ပြရတော့စိတ်ပိုင်းဆိုင်ရာတော့ထိခိုက်ပါလေဒီတော့လည်းမအဲ့လိုနေတုံးရဲ့အနေရတယ်ဆိုတော့စိတ်ပိုင်းဆိုင်ရာတော့ထိခိုက်မှုတော့ရှိမှာပဲ
တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့နှုတ်အဖမ်းဆီးခံရပြီး9ရက်ကြာဒီကနေ့မှာ AA ဖွဲ့ကနေဘူးစင်ရွာဘက်မှာပြန်လည်လွတ်ပေးခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကရခိုင်လက်နက်ကန် AA ဖွဲ့ကနေပလဝါမြို့နယ်တန်တောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဘီဖာနဲ့ကျေးရွာအုပ်ချုပ်ရေးမှုဦးချမ်းဟော်တို့ကိုဖမ်းဆီးသွားခဲ့ပြီးရဲစခန်းကိုလည်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်ဘက်ကတော့ရဲစခန်းမှုအနေနဲ့ကျေးရွာသားတွေပေါ်မှာနိုင်သက်စီနေမှုတွေပြုလုပ်နေတဲ့အတွက်ပညာပေးအစီအနေနဲ့ဖမ်းဆီးခေါ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ကျေးရွာသားတွေဖြစ်တဲ့ခိုင်တူဝန်ကတော့အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဆိုပါတယ
်ဘာလို့ဖြစ်ဖြစ်ဒီအတင်းတွေခွင့်နဲ့ပြန်လွတ်မြောက်လာတာဟောကကျွန်တော်ကပြင်နေပါတယ
်ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ရှင်းလင်းဝါနဲ့ခမောင်းဝါကျေးရွာအုပ်စုကဒေသခံရွာသား800ကျော်ဟာဘင်္ဂလားဒေ့ရ်နယ်စပ်နဲ့နီးစပ်ရွာကျေးရွာတွေမှာခိုးလုံနေရပါတယ်။တိုက်ပွဲဖြစ်စဉ်တွေနှစ်ဖက်တပ်ဖွဲ့တွေကနေရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ရှင်းလင်းဝါကျေးရွာထက်ပတ်တိုက်ပွဲဖြစ်ပွားပြီးနေမြေခံမြန်မာစစ်တပ်ကနေကျေးရွာသား3ဦးကိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောက်တော်ဘက်ကိုတင်းချောင်လာတဲ့ရှင်းလင်းဝါရွာသား26ဦးကိုတပ်မတော်ကနေဒီလ4ရက်နေ့မှာမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပြီး73ဦးပြန်လည်လွတ်မြောက်ခဲ့ပြီမဲ့လက်ရှိ73ဦးအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင် အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တို့ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းကဒုတိယအကြိမ်ထိပ်သီးအစည်းအဝေးပထမရက်အဖြစ်တွေ့ဆုံကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကသမ္မတထရမ့်နဲ့ထိပ်သီးအစည်းအဝေးအောင်မြင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။သမ္မတထရမ့်ကလည်းအလားတူမျှော်လင့်ကြောင်းပြောပြီးမြောက်ကိုရီးယားရဲ့ကြီးမားတဲ့စီးပွားရေးအလားအလာကိုလည်းချီးကျူးပြောဆိုသွားပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်ပြီးသိထားရသမျှကိုကိုကျော်ကျော်သိန်းကစုစည်းတင်ပြထားပါတယ်ရှင်။
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟာသူတို့ရဲ့ဒုတိယအကြိမ်ထိပ်သီးအစည်းအဝေးအစနေ့မှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဇွန်လကစင်ကာပူမှာပထမအကြိမ်ထိပ်သီးအစည်းအဝေးပြီးရပ်ပေါင်း261ရက်အတိအကျကြာပြီးတဲ့နောက်အခုဒီကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်။အဲဒီရပ်ပေါင်း261ရက်အတွင်းနားလည်လွဲမောင်းမှုတချို့ရှိခဲ့တဲ့အကြောင်းအခြေအနေကိုနားလည်မှုလွဲမားတဲ့အမြင်နဲ့ကြည့်သူတွေရှိခဲ့တဲ့အကြောင်းပြင်ပကဘာကနေလာတဲ့ဟိုးအရင်ကာလတွေကရန်လိုမှုတချို့ရှိနေစေဖြစ်ကြောင်းကင်ဂျွန်ကပြောပြီ
းဒီကကိုစင်ကာပူရိုးရေးစင်ကာပူရဲ့မှန်လာတဲ့သူတင်ပါဒီက
ိုဒါပေမဲ့လည်းအဲ့ဒီအသားအဆီးတွေအားလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပြီးရပ်ပေါင်း261ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီအဲ့ဒီ261ရက်ဟာအပြင်းအထန်ကြိုးပမ်းအားထုတ်မှုနဲ့စစ်ရှည်တိုက်ခိုက်မှုအများအပြားလိုအပ်ခဲ့တဲ့ရက်တွေဖြစ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒါပေမဲ့ဒီကနေ့ဒီမှာတယောက်နဲ့တယောက်ပေးချင်းရှင်ထိုင်ပြီးကျွန်တော်တို့ရောက်နေကြပါပြီ။ဒီကနေ့ဒီတစ်ချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်ရစေပြီးအဲ့လိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
။သမ္မတထရမ့်ကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခန်းစားရတဲ့အကြောင်းပြောပြီးအခုတစ်ချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့မျှော်လင့်ချက်ကိုလည်းပြောသွားပါတယ
်။ I thought the first summit was a great success and I think this one hopefully will be equal or greater than the first and we made a lot of progress.
Samadhi Dizi Wea Tiko Aumien ne lo jino yu sa ba le. Khu de chain ga le prathama de chain ga ne dan du da ma mo po bi lo taw ma aumien me lo jino myo lin ba le. Tu tat mu a mya pya ya tha bi jino sit san yi de ke ko kaung la da ga a ji song tu tat mu lo jino yu sa ba le. Jino chain paw mya swa pyo tha bu de lo tadin media ri ko pyo tha bu de lo na taung chin du dan ko pyo tha bu de lo be a swe ro ye dan ji ma ကြည်မာတဲ့စီးပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်တိုင်လောက်အောင်ပါပဲအကန့်အသတ်မဲ့ပါပဲအဆွေတော်အနေနဲ့လည်းတိုင်းပြည်နဲ့အတူကြည်မာတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ်
။သမ္မတထရမ့်ကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ဝန်ကကျေနပ်တဲ့အမူအရာမျိုးနဲ့ပြောနိုင်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲ့နောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်သမ္မတအင်ဂျီရောရဲ့အဆိုအဖြစ်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါလေ။ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှစ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားစစ်ဖြစ်နေစေအနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စာရာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ရူးနေစော်ပိုင်းတို့ကတော့သမ္မတထရမ့်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံစီစဉ်ကျင်းပပေးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲအမေရိကန်ဘိုးယင်းကုမ္ပဏီထုတ်လေယာဉ်အစင်းပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ဘူးကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကဝယ်ယူမဲ့တဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုကိုကျော်ကျော်သိန်းပြောပြသွားတာပါကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာဘက်အစီအစဉ်ရန်ကုန်စာရိုက်ကြည်စာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါရရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့လူလူကျမရေးမြမအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရဖို့ရှိပါရရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 32တို့ကနေပြီးတော့နားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုကျန်းမာရေးအစီအစဉ်မှာမကုဆက်နိုင်တဲ့ယောဂတွေထဲမှာဘယ်ယောဂတွေပါဝင်သလဲဆိုတာ
ကုဆက်တဲ့ယောဂအရင်နဲ့ပတ်သက်တဲ့ယောဂအရင်သုံးဆွဲရတာညာလည်းလူကြောက်မှုအသေးမှာဒုက္ခ
ပြည်သူကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးဖို့ရှိပြီးမတူကွဲပြားမှုတွေကိုနားလည်မှုနဲ့တည်ထောင်ထားတဲ့မြမနိုင်ငံရေးမှပြပကကူးစက်လာတဲ့အယူဆတွေကြောင့်စိတ်ဝင်ကွဲနေကြတယ်ဆိုတော့မြမအရေးကျွမ်းကျင်သူဂျိုးဆက်ဆီလ်ဗာစတိုင်းနဲ့မေးမြန်းထားတဲ့မြမအရေးသုံးသပ်ချက်အရင်နောက်အားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့တဘာဝတော်ရိုင်းစင်တွေတက်ဖြတ်ခံရမှုရောကြလာစေရေးအတွက်ဘာတွေဆောင်ရွက်နေကြသလဲဆိုတာကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာတော်ရိုင်းစင်တက်ဖြတ်ခံရမှုရောကြစေဖို့နဲ့စင်တွေရဲ့သဘောတဘာဝတွေနဲ့စင်တွေတွေ့ကြုံနေရတဲ့ချိန်ချောက်မှုတွေကိုပြည်သူတွေသိရှိလေ့လာနိုင်စေဖို့စင်ပြလိုက်တစ်ခုကိုရန်ကုန်တရိတ်ဆန်ဥယျာဉ်ထဲမှာမကြာခင်ဖွင့်လှစ်တော့မှာဖြစ်ပါတယ်ဒီပြလိုက်ကနေတောစင်ရိုင်းတက်ဖြတ်မှုလုံးဝကင်းရှင်းရေးအသိပညာပေးသွားနိုင်ဖို့မျှော်လင့်ထားတယ်လို့လည်းပြလိုက်စီစဉ်တဲ့WWF မြန်မာကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
ရန်ကုန်တရိတ်ဆန်ဥယျာဉ်တက်ကစင်ပြတဲ့ကိုမက်လာ3ရက်နေမှာကြာရောက်တဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်နေမှာအများပြည်သူကြည့်ရှုနိုင်အောင်စတင်ဖွင့်လှစ်ပြသမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးစင်ပြတိုက်ဖွင့်ရတဲ့အကြောင်းနဲ့ပတ်သက်ပြီး WWF မြန်မာရဲ့ Partnership Director မတ်မီမိုးဝါကအခုလိုပြောပါတယ်
အဲ့တော့အမားတို့အနေနဲ့ awareness တွေရော education ရောကို intensively ဒီနှစ်တည်းမှာလုပ်ဖို့တော်တော်ကိုတွန်းအားပေးပြီးလုပ်ဖို့အချိန်တွေမှာရှိရဲ့အဲ့ဒီတော်တွင်းမှာပဲ WWF ကနေပြီးတော့မှဒီတတော်ဌာနနဲ့ပူးပေါင်းပြီးတော့မှစင်ပြတိုက်ကိုရန်ကုန်မှာဖွင့်မယ်စင်ပြတိုက်ကိုဖွင့်ရတဲ့ရည်ရွယ်ချက်ကဒါဒီအမားတို့ရဲ့ country ရဲ့အခြေအနေကြောင့်ရောနောက်တစ်ခုကပြည်သူတွေကိုအသိပေးရမယ်စင်လေရဲ့သဘောတဘာဝကို educate လုပ်ပေးရမယ် awareness လုပ်ပေးရမယ်ကဲ awareness လုပ်ရုံနဲ့လည်းမပြီးဘူးအမားတို့ကကဲ encourage လုပ်ရတာဘာလဲဆိုတော့မရောင်းပါနဲ့မဝယ်ပါနဲ့မတုံးပါနဲ့ဆိုတဲ့ဥစ္စာကိုပါအမားတို့က encourage လုပ်ရတာပါ
ဒီပြတိုင်းမှာတောစင်ရိုင်းနဲ့အိမ်မွေးစင်တွေရဲ့အရေးပါတဲ့အခက်ကဏ္ဍကိုပြသသွားမှာဖြစ်တယ်လို့စင်တွေတရားမဝင်အမဲလိုက်တက်ပြက်ခင်နေရတဲ့ချင်းချောင်မှုတွေရေရှည်ရှင်သန်ရည်တည်နိုင်ဖို့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုပါထဲ့သွင်းပြသသွားဖို့ကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ WWF နဲ့တည်တော်ဦးစီးဌာနတို့ကပူးပေါင်းအစီအစဉ်ထားတာပါရန်ကုန်တိုင်းတည်တော်ဦးစီးဌာနကညွှန်ကြားရေးမှူးဦးသိန်းတို့ကတော့ပြားလိုက်ဖွင့်ခြင်းအားဖြင့်ပြည်သူလူထုကိုအသိပညာပေးရကနေတော်ရိုင်းစင်တက်ပြတ်မှုကိုထိန်းချုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ
်ရန်ကုန်တိုင်းတို့ ARU တိုင်းတို့ကစင်တက်ပြတ်ခံမှုများတဲ့အထက်မှာပါတယ်အခုဆိုရင်ဒါတစ်နှစ်လုံးဒီပါကိုစင်တက်မခံတော့တဲ့အနေအထားကိုရောက်လာပြီဆိုတော့နောက်ပိုင်းတစ်နှစ်ကနေနှစ်ကနေနောက်၄၅နှစ်ဒီလိုတွေဖြစ်လာနေတယ်ဘယ်တော့မှစင်အတမခံတဲ့အဆင့်ရောက်အောင်လို့ဖြစ်သွားမှာပါဖြည်းဖြည်းတစ်စစ်စစ်ရင်တော့ဆိုတော့ကျွန်တော်တို့ဒီပြတိုက်လုပ်တယ်ဆိုတာကလည်းဒီရွေချက်ပါပဲဒီပေါ်မှာအကုန်လုံးကျွန်တော်ပြောလို့ပဲအများဝိုင်းပါဝင်ဆောင်ရွက်လာနိုင်မှဒါတွေကကြီးရောက်တဲ့အောင်မြင်အောင်ဆောင်ရွက်ရန်နုံပြည့်အောင်မြင်ဖို့ဆိုတာပြည်သူများပါဝင်ဖို့လိုပါတယ်ဒါကြောင့်မို့လို့ဒီမှာအများကြီးသိပညာပေးထားရတာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းတော်ရိုင်းစင်တက်ပြတ်နှုန်းဟာပြီးခဲ့တဲ့2019ခုနှစ်အတွင်းအမြင့်မားဆုံးဖြစ်ခဲ့ပြီးတော်ရိုင်းစင်အကောင်အီ59ကောင်အထိတက်ပြတ်ခံခဲ့ရတယ်လို့ဦးသိန်းတို့ကပဲဆက်ပြောပါတယ်လက်ရှိအချိန်အထိမြန်မာနိုင်ငံမှာတော်စင်ရိုင်းကောင်ကြီး1500ဝန်းကျင်သာကျန်ရှိပြီးတော့စင်တရင်နဲ့စင်ဆွေတရေမဝင်ရယူမှုကြောင့်တရင်တစ်ဖက်ကိုစစ်တကောင်နှုန်းတည်ဆုံနေရတယ်လို့စင်ထိန်သိမ်းဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
တောထရှင်များရှင်တမရောကစစ်တိုင်းတချို့မှာစစ်စင်ရေးတွေလိလကြရက်ဆိုင်ထားပြီးရင်းညာရင်ဆွေးနွေးဖို့ကန့်လန့်နေတာအခုဆိုရင်2လကျော်သွားပါပြီ အပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအကြားတွစ်ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါပြစ်ခတ်ရက်စဲရေးကြီးညာထားပြီးမြေတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရေးပြည်တွင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေ့တိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုတော့လူလူကျမ်းမာရေးအစီအစဉ်နဲ့စပါမယ်။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုသိသိချာချာနားလည်သဘောပေါက်ကြဖို့လိုအပ်ပါတယ်။ဒါအပြင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တတ်မယ်ဆိုရင်မကုသနိုင်တဲ့ယောဂါတွေကိုတပြိုင်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာဦးသန်းစိန်နဲ့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာဦးမိုးအောင်ကျော်နိုင်တို့ကိုဆက်သွယ်မေးမြန်းပြီးဒေါက်တာသန်းစောကတင်ပြထားပါတယ်ရှင်
ငါဖျားယောဂါ၊တွေးလွန်တုတ်ကွေးယောဂါ၊တုတ်ကွေးဖြန့်နာယောဂါနဲ့ဝမ်းပြက်ဝမ်းလျှောယောဂါတွေဟာကုသပြန့်နှံ့နိုင်တဲ့ယောဂါအမျိုးအစားတွေကယောဂါတချို့ဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကုသပြန့်နှံ့နိုင်တဲ့ယောဂါတွေကိုနားလည်သိရှိပြီးသတိပြုကာဝယ်ထားကြပေမယ့်ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုတော့သတိပြုကာဝယ်ထားတဲ့နေရာမှာအားနည်းနေသေးတာကိုတွေ့ရပါတယ်။အများစုကတော့ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေလို့ပြောလိုက်ရင်နားဦးမလဲသေးကြတာပါ။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာဘယ်လိုယောဂါအမျိုးအစားတွေဖြစ်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကအခုလိုရှင်းပြပါဗျာ
။ကုသနိုင်တဲ့ဘုဒ္ဓယောဂါမှန်ကြတယ်ကုသနိုင်တဲ့ယောဂါပဲလို့လူတွေပြောလို့ရပါတယ်။အချို့ကလည်းမဟုတ်ဘူး။ယောဂါတစ်ခုနဲ့တစ်ခုနဲ့ယောဂါဖြစ်တာကိုလူတစ်ဦးနဲ့တစ်ဦးကုသနိုင်တဲ့အတွက်ကုသနိုင်တဲ့ယောဂါလို့ပြောတာရှိတယ်။ဒါပေမဲ့အဲကုသနိုင်တဲ့ယောဂမဟုတ်တဲ့မှန်တယ်ဟိုမကုသနိုင်တဲ့ယောဂလို့ရဆရာတို့ပြောလို့ရပါတယ
်မကုသတဲ့ယောဂတွေလို့ပြောလိုက်ရင်လူတွေကယောဂတစ်ခုလို့နားလည်သွားကြပါတယ်NCD လို့ခေါ်တဲ့ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲယောဂအုပ်စုကြီးတစ်ခုလုံးကိုရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒေါက်တာဦးတန်းစိန်ကပြောပါတယ
်ဒီဆရာပြောတဲ့ထင်မှလည်းပါပါတယ်အဓိကလူတွေကမကုသနိုင်တဲ့ယောဂလို့ပြောရင်သူကယောဂတစ်မျိုးလို့ပဲမြင်တယ်အဲ့တော့ယောဂတမျိုးကိုအများကြီးပေါ့နော်မကုသနဲ့နဲ့ယောဂအများကြီးပဲဆိုတော့ကဘာမှာဆိုလို့ရှိရင်မကုသနဲ့နဲ့ယောဂကိုသူကအများကြီးကိုသူကဆုလိုက်တယ်ဆုလိုက်တဲ့အခါမှာဒါယောဂတွေထွက်လာတယ်ဆိုတော့နံပါတ်1ကတော့နှလုံးနဲ့ပတ်သက်တဲ့ယောဂပေါ့နော်ကာဒီယိုဗက်စကူလာဒီဇီးစ်နှလုံးနဲ့တွဲကြောတာအဲ့တော့အများပြည်သူသိတဲ့နားလဲတာကတော့နှလုံးတွဲကြောပိတ်တယ်ယောဂတွဲလို့ယောဂဒီနှစ်ခုကနံပါတ်1ပေါ့နော်နံပါတ်2ကတော့စီဂျူတွေးဂျူယောဂဒါလည်းပဲလူတွေကိုဒုက္ခပေးတဲ့မကုသနိုင်တဲ့ယောဂတွေမျိုးနောက်တတိယယောဂကတော့ဒီအဆုံးနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်အဲ့တော့အဆုံးနဲ့ပတ်သက်တဲ့ယောဂတွေကအဓိကကတော့ဆီလိဆီယိုဂျီကလုပ်ဖြစ်တဲ့ကိစ္စတွေဖြစ်တာပေါ့အဲ့တော့ဆီလိဆီယိုဂျီအခြေခံပြီးတော့အဆုံးနဲ့ပတ်သက်တဲ့ယောဂအဆုံးနဲ့အသက်ရှင်ပြီးတော့ပတ်သက်တဲ့ယောဂနံပါတ်၄အနေနဲ့ကတော့ဒီဆရာတော်ကုသတဲ့ယောဂအရင်နဲ့ပတ်သက်တဲ့ယောဂအရင်သုံးဆွဲရတာများတဲ့လူကြောင့်အသေးမှဒုက္ခပြေးရပေါ့အသေးမှဒုက္ခပြေးအသေးရောက်အသေးကစားတယ်
ကုသပြန့်နှံ့တဲ့ယောဂတွေမှာဆိုရင်ယောဂတစ်ခုချင်းစီလိုက်ယောဂဖြစ်စေတဲ့ပုံမှားတွေဟာတသက်မမတ်ရှိနေပြီးတစ်ခုနဲ့တစ်ခုအမျိုးအစားတူညီမှုမရှိတာကိုတွေ့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂအုပ်စုတွေမှာတော့ယောဂဖြစ်စေတဲ့တိကျတေကြတဲ့အကြောင်းအရာတွေတသက်မမတ်မရှိပေမဲ့ယောဂဖြစ်စေတဲ့အကြောင်းအရာအများစုကတော့တစ်ခုနဲ့တစ်ခုဆင်တူနေကြတယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ကျွန်တော်ဒီ NCD ဖြစ်တဲ့မြောက်ယောဂတွေရဲ့အကြောင်းအရင်းမြစ်ကအကုန်လုံးတူတူပါပဲเนาะအဲ့ထက်မှာအဓိကပါတာက diet exercise and stress ပေါ့เนาะအဲ့တော့ဒီ diet ထဲမှာရက်တောက်တာဆေးလေးတောက်တာဆရာတို့အစားတောက်ထဲမှာလည်း ထက်ထည့်သွင်းထားတာပေါ့အဲ့တော့ကျမိုင်းနဲ့မညီညွတ်တဲ့စားတောက်ဒီစားတောက်ရင်အစီဒီအဖြစ်များနိုင်တယ်လို့နော်ဆေးလေးတောက်သုံးခြင်းရက်ကိုတတ်မှတ်ထားတဲ့ပမာဏထဲကြော်လွန်တောက်သုံးရင်လည်းပဲဒီဆရာတို့ရဲ့မကူးဆက်တတ်တဲ့ယောဂါတွေနဲ့ဆက်ဆက်မှုရှိကြအောင်ဆရာတို့တွေးရှိတာအများကြီးရှိပါတယ်ခင်ဗျာဒီဆေးလေးနဲ့ရက်ကတော့လုံးဝမတောက်နိုင်ဘူးခေါင်းလုံးပါလေဆရာချန်တွေးချက
်နှလုံးယောဂါသွေးတိုးယောဂါဆီးကျူသွေးကျူယောဂါနဲ့ကင်ဆာယောဂါတွေလိုမျိုးကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုကြိုတင်ကာကွယ်မယ်ဆိုရင်ယောဂါတစ်ခုချင်းစီကိုကြိုတင်ကာကွယ်မယ်အစားယောဂါအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာတွေကိုစုပေါင်းပြီးကြိုတင်ကာကွယ်ထားလို့ရပါတယ်ကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုဘယ်လိုကြိုတင်ကာကွယ်ထားသင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာကယောဂါတစ်ခုချင်းသွားမယ်ဆိုမှကူးစက်တတ်တဲ့ယောဂါတွေအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာအတူတူပဲဖြစ်တဲ့အတွက်ဒီကျမ်းမာနော်ဒီနဲ့ပြည်ညီညွတ်ပြည်စုံတဲ့အစားသမှုပုံစံတွေစားသုံးကြဖို့လေ။နောက်တစ်ခါကိုယ်နဲ့လှူရှားနော်လေ့ကျင့်ခန်းလေးတွေတို့ဖို့ရေတို့ဖို့ဆရာတို့နေ့စဉ်လှူရှားသွားလာတဲ့ပုံစံမှာကိုယ်နဲ့လှူရှားမှုတွေထည့်ပေးဖို့ရေစိတ်ပီစဉ်မှု short ချခြင်းအပြင်ဒီ NCD နော်အခုဖြစ်ပြများလာတဲ့မူဆက်နိုင်တဲ့ယောဂါတွေအားလုံးကိုကာကွယ်ရရောက်ပါတယ်ဆရာတို့ပြောချင်ပါတယ်။ဒါကြောင့်လူတူးချင်းတူးချင်းနေနဲ့ဒီကျမ်းမာရဲ့စားတော့စားသုံးဖို့ကိုယ်နဲ့လှူရှားလုပ်ဖို့နဲ့စိတ်ပီစဉ်မှု short ချဖို့အတွက်ကိုယ်ဆရာတို့ဒီနေရာနေချင်ပြချင်
ကူးစက်ပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်သဘောပေါက်ပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်ရင်မကူးစက်နိုင်တဲ့ယောဂါတွေအားလုံးကိုတစ်ပြိုင်တည်းကျူတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်ပေးနေတဲ့လူလူကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်အခုမြမအရေးတုံသက်ချက်ကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံဟာမတူကွဲပြားမှုတွေမတူကွဲပြားသူတွေအကြပြန်လည်နားလည်သိခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကကူးစက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပြစ်ပခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စု Rutgers University ကဂုံဒူးဆောင်ပါမောက်ခမြန်မာအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လဲတင့်မြတ်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်္ကန်းစာယူသင့်တယ်လို့လဲဆိုပါတယ်။ပါမောက်ခ Silverstein ဟာအခုခါအသက်အရွယ်ကြီးမှလို့အင်တာဗျူးမပေးနိုင်တော့ပါဘူး။ပါမောက်ခ Silverstein နဲ့ဦးကျော်စံသားတို့ဟိုတုန်းကမင်းမြန်ဆွေးနွေးချက်တစ်ခုကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်။ဆရာကြီး Silverstein ကမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြမအမျိုးသားစိတ်ဓာတ်ပြီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမို့ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism I think that it is linked to both there are different and one can be both a nationalist and a Buddhist
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတူတော့မဟုတ်ပါဘူးဒါပေမဲ့လူတယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very important way of lifeIt is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိအရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီအတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ်။
ဆူရာဘာသာကြားရင်းနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူဆင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူးဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century, 12.
Champa muri halay yeshi pithon lagare kisa tiya babe. Tini biwaye aku nasong yazu ne maba. Tagule nangano pithon ya tilamu ne shimbiro shuminja ama pibare. Tamaingu nene piangkau ya mesuye. Pamari nyama alibain takuengo osu thage zinonga. Tita tanan taliaga lumiozure badaye itaingwaine. Lumu wenjinego turuha turu kubain ocho kuen pithage bare. Nanganoga chamatare bound twin, nitain the mia kalapalo, diloba quimpu tagaraba. Daha nase yazu sabai ma de zuna de zu, the boda matuni mure pilapi, satin yane lagabare. The ghetto inigine a chinging yampita, sitai daha, boda bada a sin la, esilam sin lam hobau. Inigine ja, piochin yanjanzoane, lululala nitain gere, a sin lari da shigabare.
Chaya bada de ankuz longha, pioboshin yinin chenan, sin twenty tine senasi esuro. A good nari pillar at Jara Gokna. A yonga gowner a senari, a good sigung dogavilla, dreamo, a good hamat, the pet with the pet lombo genesi demia, bumu, polwin la lula, surabello.
The mess that we are seeing unfold at the present time, the fighting, this disagreement, is largely the outgrowth of the failure of the Burmese.
Akuka chenoru tuichong la yare piatanari takhaimuri tabokole muri ha adika apien pamari inine oza anagu luru utaiwain tkulong antwe miyamatada kwewe chintongbo piakwe yaga tisin paupwala raba. Tamayimale oksu tu biyin mishiri akha tamamho oksu re biyin in a pionyane akha ma luri ha Osu lai, tacha osu de, lai yang tak kaima solo kagwe kukan laja bare. Soro, digini akama, myama bitu de, jongtui ni yare, seiwan kwe biamu de, lumu doka de ha, kaumo ne osu mu sini diya go, miyoze taku ga, taku go, nilan de ja, lue biang chama bina jemishi de, yala de lu, jono timare. Ta jau, myama lupwe si ha, nyanyan da lupwe si diya piamala be, diyao lebingo, diyao nyipu, juza de lupwe si pini yara ba.
So deep deepakariha, Ninyanzo to Sintwe Laja Durye Tera Pyongle Botonare the Bobokna. The Nibyoy Ninyan Yat Saint Paupolare a Jampe Murilo Suyamavokna.
Well, I think there is no offer or belief that peace cannot exist between the various peoples in Burma. And there were long periods of time when peace.
Yamanangama Kwebiare Lumyozu de Echa, Nyanjaye, Matita Nai Musure Eche Nede, a U Sari Garo, Mashiga Wulu Temare. Sinkomut Zondia Mashiba, Nyanjaye Titangere Kalale, Shishilia Shigabare.
So Yinga Mashigawe, Gusila Garo Tech.
We are seeing a number of new ideas being brought in by outsiders, and that people who come from other areas bring with them the unhappiness, hatred, disagreements, and impose it on the peoples who had for long periods of time.
Throne at two, Semichan da Ziare, Mondi Zede, the Bora Quello Murigo, Tesson Labi, Pirima, Kala Shijazo, and Ninin Chanjan Nitan La Duresi, Tutuin Benijara, Triabare. Adilone, Nepom Yazo, Tishi Lagare, Ninja Mu, Pia Biaziare, Pila Yarello, Timare.
Oh, not who are Passabla Kidongale, Buddha Wada, Nangano Bada, Pipia Tambu, Surek is an empathy bureau, does not the Kayarello, Payaware.
I am concerned about this idea that the emphasis on a state religion is something that is fairly new.
You sam yone patte piro chano soi mare naingan do ba da so de yu sa ha ator le nau pai cha ma paw thwet la de yu sa phit par de atik kala 16 yazu Sashi Yazugo Pianchime Suyin, Bada Kogwe Mu Matu Nituriha, Nini Kaka Nitangejabare, Tabeme Turu Gonza Mune, Turu Nine, Turu Nitangejaraba. Tia Uye Tia Winsor Petale Mishikejabau,
Tabimet Kitty Yaularo, a two pin Boda Bada went to Choga, Boda Bada, the Nangano Bada, Pia Milo, Tansu La Jabare. Together, Nangano Bada Sura Mashibau. Lumiazuga, Boda Bada, Koga Jara, Truha Turu, Chinchan, Lina, Jabu, Shibare.
Gulu Sura, Serunga Bada Gue, Lumiogue, Pedna Sibet, two Sintuan Nitain La Jare. Guna Banjaro, Badae Lumu, Bidibahare Pilare, Sura, Nimanang the Manga, Kitzi Jama, Tudam Lava, Nabian Sung Red Bobo Sakina.
I agree with you fully. There was far much social harmony in Burma when the various groups lived under their own rules, side by side, peacefully, acknowledging the paramountcy of the Burmese.
Chano apiwa the bawdu pare. Matu kwe piare lu pwe siri ha. Turo ocho yene turo atu shen tuen ni thangge ja pare. Pama biyengo achi mu upi ati ma piu lakhan tha ja bi. Achin jen taha za da shi shi ni thangge ja pare. Pama biyenga le turo nine turo neguen piu tha ge ja pare. Turo kisa go wime swakhe bau. Ta jau, nyama tamai ma nyinjan ye shi ge pare. Lumu sipwari mishike bau. Piba tanbi di nero sipwari miyaji pipwake bare. Upama thayne bama sipwari miyaji pipke bare. Tapi me dahale bada kugwe mu kwe piya chana lu pipwake re sipwari mho bau.
Ok, say, ero sigo nyobi jime suyin. Lilo tahaza da sisi nyenyen janyane. Matu kwe piya mure cha nyenyan zwa nishaynane siniku. Piyan dhobo dwe, ay sinimigo pandibo dwe.
Well, I think we have a base if we would only look back at it, and that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
Tagule nao bian le ji ya ma ba. Bojo Aung San go twei ya ba le me. Bojo Aung San ha Myanmar pi tu de go u saung bi pin lou ni la kan lou sin nong ga lu myo su de tu ro ha tu ro lo lo la la si man au chou nei thai pan kwen go pyo cha ka ba de. Muslim ne go da la kaung, tacha au su de go da la kaung, Buddha ba da a phit pyaung le bo tu ma lou khe ma pyo ka ba u. Nyin nyan pye pye mu shi ni de mya tu ro ba da tu ro ni ja bo da pyo ka ba de. Bojo Aung San ha federal pi dong su phwe si ye go lu la ba de lu myo su de de su go de su win ma swet phe phe ko ba da go ni tan ye be phit ba de da ba me a ri zin myet go akhu pyan ma twa ja raw ba bu nangan daw ba da so ra myo de lou chin la ba de chan lu myo su paw ji so che le la chin ja ba de so ro chano taba pyo ya yin tamai go pyan ji ja ba le la ja ba a ri ma myama lu myo de ta ha za ta shi shi pyo pyo shwin shwin ni ga ja da go twi ja ba lai me so ra ba be
ဥကျဆန်သားရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုဗဟုနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါရဲ့ရှင်
ဟုတ်ပါပါကျွန်တော်ရန်နိုင်ပါဗီအိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကာရာဘောဖလားလို့ခေါ်တဲ့အင်္ဂလိပ်လိဂ်ဖလားဖိုင်နယ်မှာတော့မန်စီးတီးကချယ်လ်စီးကိုပယ်နယ်တီမှာနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖီဖာကတော့ဘောလုံးဖွဲ့ချုပ်ကတော့ချယ်လ်စီးအသင်းကိုလာမယ့်အပြောင်းအရွှေ့ကာလနှစ်ခုမှာဘောလုံးသမားအသစ်ဝယ်ခွင့်ပိတ်ပင်လိုက်ပါတယ်
ချက်ချက်စစ်တီအသင်းကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကဝမ်ဘလီကွင်းမှာကစားကြတာမှာမန်စီးတီးနဲ့ချယ်ဆီတို့နှစ်သင်းစလုံးအကျိန်းနဲ့ကစားခဲ့ကြပြီးတော့မိနစ်90မှာရောအချိန်ပိုပြီးတဲ့အထိပါဂိုးတွေမသွင်းနိုင်ကြပဲဖိုင်နယ်တီးကန်ကြတာမှာမန်စီးတီးက၄ဂိုး၃ဂိုးနဲ့နိုင်ပြီးတော့လီဂ်ဖလားကိုနှစ်နှစ်ဆက်တိုက်ပိုဆွဲသွားတာဖြစ်ပါတယ်ဒီဘက်ပရီးမီယားလိဂ်ဖက်မှာတော့မန်ချက်စတာယူနိုက်တက်နဲ့လီဗာပူးလ်တို့အိုးထရက်ဖို့မှာတွေ့ခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိသေးကြသွားပါတယ်။ဒီပွဲသေးကြသွားတာကြောင့်28ပွဲပြီးမှလီဗာပူးလ်က66မှတ်နဲ့မန်စီးတီးထက်တမတ်အသာရပြီးတော့ဇယားထိတ်ကိုထတ်သွားပါတယ်။အာဆနယ်နဲ့ဆောက်သမ်တန်ပွဲမှာတော့အာဆနယ်က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။အာဆနယ်အတွက်ဂိုးတွေကိုတော့လာကာဇက်နဲ့မီခီတာရီယန်တို့ကသင်ပေးခဲ့တာပါ။ဒါကြောင့်အာဆနယ်က53မှတ်မန်ယူက52မှတ်နဲ့အဆင့်4နဲ့5နေရာတွေမှာရှိနေပြီးတော့ချန်ပီယံလိဂ်ဝင်ခွင့်ရဖို့အတွက်လည်း အကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ။ချယ်ဆီအသင်းကတော့လာမယ့်ဘောလုံးသမားအပြောင်းရွှေ့ကာလတွေမှာကစားသမားအသစ်တွေခေါ်လို့ရတော့မှာမဟုတ်ပါဘူး။ FIFA ကချယ်ဆီကိုလာမယ့်အပြောင်းရွှေ့ဈေးကွက်တစ်ခုမှာကစားသမားအသစ်ခေါ်တာတွေကိုပိတ်ပင်လိုက်တယ်ဆိုပြီးတော့တောက်ကြံတွေကချင်းကြပါတယ်။ချယ်ဆီအသင်းဟာလူငယ်ကစားသမား29ယောက်အပါအဝင်ကစားသမားမဲ့ပုံတင်တာနဲ့ဖက်သက်ပြီးတော့လိုင်းနာမဲ့စီမင်းစည်းကမ်းတွေကိုမလိုက်နာပဲချိုးဖောက်ခဲ့တာကြောင့် FIFA ကအခုလိုအရေးယူလိုက်တာဖြစ်ပါတယ်။ဒါပြင် Swiss franc ငွေ6သိန်းကိုလည်းဒဏ်ငွေဖြစ်နဲ့ပေးဆောင်ဖို့ပြန်တန်ချမှတ်လိုက်ပါတယ်။ဒါပြင်ပြည်ပဆိုင်ရာဘောလုံးသမားအပြောင်းရွှေ့တဲ့လူငယ်ဘောလုံးသမားတွေမှတ်ပုံတင်တာနဲ့ပတ်သက်ပြီးတော့လည်းအင်္ဂလန်ဘောလုံးအဖွဲ့ချုပ်ကို Swiss franc ငွေ5သိန်းတထောင်တန်ရိုက်လိုက်ပြီးတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်အချိန်6လပေးတော့မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ Chelsea အသင်းကတော့သူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ပတ်သက်ပြီးတော့ယူခံသွားမယ်လို့သိရပါတယ်ခင်ဗျာ။လက်စတာသင်းကတော့နီပြကလော့ဘ်ဝဲလ်ကိုနီပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ဒီနေ့ကအိမ်ခွဲမှာကစားတဲ့လက်စတာနဲ့ခရစ်စတယ်ပယ်လစ်ပွဲမှာခရစ်စတယ်ပယ်လစ်ကို၄ဂိုးတဂိုးနဲ့ရှုံးနေသွားတာကြောင့်နီပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။လက်စတာဟာ28ပွဲကစားပြီးတဲ့အချိန်မှာ32မှတ်နဲ့အဆင့်ဆက်နှစ်နေရာမှာရောက်နေပြီးတော့တန်းစင်းစုံနဲ့ရှင်းမှတ်ပဲကွာတော့တာဖြစ်ပါတယ်။လွန်ခဲ့တဲ့16လအတွင်းဘောလ်ဆွမ်းဆောင်ပေးခဲ့တာတွေအတွက်အသင်းအနေနဲ့ကျေးဇူးတင်ကြောင်းလဲလက်စတာအသင်းကပြောကြားခဲ့ပါတယ်ခင်ဗျာ။စပိန်လာလီဂါမှာတော့မက်ဆီဟာဘာစီလိုနာအတွက်အချိန်90မြောက်ဟက်ထရစ်ကိုသင်ပေးနိုင်ခဲ့ပါတယ်။ဇနီနီကကစားခဲ့တဲ့ဆဗီးကို၄ဂိုး၂ဂိုးနဲ့နိုင်တဲ့ပွဲမှာမက်ဆီက၃ဂိုးသွင်းပြီးတော့ဘာစီလိုနာအတွက်အချိန်90မြောက်ဟက်ထရစ်ကိုရယူပေးခဲ့တာဖြစ်ပါတယ်။ဘာစီလိုနာအသင်းဟာဆဗီးကိုနိုင်လိုက်တဲ့အတွက်25ပွဲပြီးချိန်မှာတော့58မှတ်နဲ့တရားထိတ်ကနေဆက်ပြီးတော့ဥဆောင်နေပါတယ်ခင်ဗျာ။ WGC Mexico Championship ကောက်တီးပြိုင်ပွဲကိုတော့ Mexico နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကနေတနင်္ဂနွေနေ့ထိကျင်းပခဲ့ပါတယ်။ဒီပွဲမှာတော့ American က Dustin Johnson ကစူပေါင်းရိုက်ချက်ထက် 21 ချက် Shot ရိုက်ပြီးတော့ဒုတိယနေရာက Michael Wright က5ချက်အသာနဲ့ Champion ဖြစ်သွားတာဖြစ်ပါတယ်။ဒါဟာ Dustin Johnson အတွက်တော့အချိန်20မြောက် PGA Tour Champion ဆုလည်းဖြစ်ပါတယ်။ဒီပွဲမှာ American ကနံပါတ်ကြီး Tiger Woods ကတော့သက်မှတ်ရိုက်ချက်ထက် 8 ချက် Shot ရိုက်နိုင်ခဲ့ပေမဲ့လည်းဦးတွဲအဆင့် 10 ပဲရခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခု VOA ရဲ့ဗုဒ္ဓဦးနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအာယုံဆိုင်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးနှီးဆက်ဆံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဆွန်လာတဲ့စင်ကူနိုင်ငံမှာပထမဆုံးအချိန်သမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့တဲ့ကလို့ပဲဒီဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆိုဖီတယ်လက်ဂျင်မက်ထရိုပိုဟိုတယ်ကနှစ်နိုင်ငံအလံနေရှိမှာရင်းနှီးနှီးနှီးနှုတ်ဆက်ခဲ့ကြတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသထဲမှာနေဆက်ဖြတ်ကျော်ပြန်တန်းလာတဲ့အိန္ဒိယစစ်တိုက်လေယာဉ်နှစ်စင်းကိုပါကစ္စတန်လေတပ်ကပစ်ချခဲ့တဲ့အကြောင်းပါကစ္စတန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပစ်ချတဲ့တိုက်လေယာဉ်လေယာဉ်မှူးတူကိုဖမ်းဆီးထားတဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ကတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှင်းနေအောင်မိုက်ကယ်ကွင်းဟာဒီကနေ့မှာတော့အောက်လွတ်တော်စီရင်ထင်းသိမ်းကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ရှင်းနေပါတယ်။သမ္မတထရန့်ရဲ့စီဝါရေးလုပ်ငန်းကြီးထိခိုက်နေတဲ့စင်နယ်နဲ့အတွင်းရေးသတင်းအချက်အလက်တွေပြင်2016သမ္မတရွေးကောက်ပွဲကလာနဲ့ရွေးကောက်ပွဲနောက်ပိုင်းသမ္မတလှုပ်ခိုက်ဆော်ခဲ့တာတွေကိုလည်းထွက်ဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်သမ္မတထရန့်ကအရေးပေါ်အခြေအနေကြေညာထားတာကိုဟန်တာမဲ့အစီအစဉ်တစ်ခုကိုအမေရိကန်အောက်လွှတ်တော်မှာအမဲခွဲတည်ပြလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြေညာလိုက်တဲ့အတွက်ကွန်ဂရက်စ်လွှတ်တော်ရဲ့အတည်ပြုချက်မလို့ပဲနေဆက်တိုင်းကာကိုအသုံးစရရမှာပါ။ဒီမိုကရက်တစ်နဲ့အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့လည်းမနေ့ကမဲခွဲရမှာတော့ Republican ကိုယ်စားလှယ်13ယောက်ပါထောက်ခံမဲပေးခဲ့ကြပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းဖွေရေကရရှိထားတဲ့ထိတ်တဲရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။မနေ့ဖန်ကြာသာပတေးနေ့မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်။ VOA ကိုနှาศင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.